အခုသတင်းပတ်စောပိုင်းမှာတော့စေကျော်သက်အရွယ်လူငယ်တဦးကိုပြင်သစ်ရဲတပ်ဖွဲ့ကပစ်တက်ခဲ့ပါတယ်။ဒါကိုစန့်ကျင်ကန့်ကွက်တဲ့အနေနဲ့ဆန္ဒပြခဲ့ကြသူလူအယောက်150လောက်ကိုပြင်သစ်မြို့တော်ပါရီနဲ့တခြားမြို့တွေမှာဖမ်းဆီးထိန်းသိမ်းလိုက်တယ်လို့ပြင်သစ်အရာရှိတွေကဒီကနေ့ပြောပါတယ်။ပြင်သစ်ပြည်ထောင်ရေးဝန်ကြီးဂျရက်ဒမနင်ကလည်းအခုလိုစုပူအောင်ကြွမှုကိုမတားဆီးနိုင်တဲ့သူတွေကို Twitter လူမှုကွန်ရက်ကနေတဆင့်ပြစ်တင်ပြောကြားလိုက်ပါတယ်။မြို့တော်ခမ်းမာရီစာတင်ကြောင်းတွေနဲ့ရဲစခန်းတွေကိုမိရှို့တဲ့လုပ်ရက်ကတော့တီးခံနိုင်စရာမရှိတဲ့အတိုင်းပြည်ရဲ့ဂုံတိတ်ခါကိုထိခိုက်အောင်လှုပ်ဆောင်တဲ့လုပ်ရက်ဖြစ်တယ်လို့ပြင်သစ်ပြည်ထောင်ဝန်ကြီးကပြောပါတယ်။ဆေးရဲနွမ်းပါသူတွေနေထိုင်တဲ့အရက်ကလူတွေပေါ်ရဲတပ်ဖွဲ့ကနေစနစ်တကျနှိမ်ချပြီးဆက်ဆံနေဆိုတဲ့ဆွဆွဲချက်နဲ့မြို့တော်ပါရီအပါအဝင်တခြားမြို့ကြီးတော်တော်များများမှာကန့်ကွက်ဆန္ဒပြကြဖို့တက်ကြွလှုပ်ရှားသူတွေကလှုံ့ဆော်ခဲ့တာဖြစ်ပါတယ်။နန်ထဲမြို့မှာတော့အသက်18နှစ်အရွယ်လူငယ်တဦးကိုရဲတပ်ဖွဲ့ကနေပြီးတော့ရင်စည်းကမ်းချိုးဖောက်မှုနဲ့ပြီးခဲ့တဲ့အင်္ဂါနေ့ကတားဆီးစစ်ဆေးရာကနေပစ်ခတ်တပ်ဖြတ်လိုက်တာဖြစ်ပါတယ်။သူတေဆုံးသွားတာကိုအတိအမှတ်ပြုတဲ့အနေနဲ့လမ်းပေါ်ထွက်ပြီးဆန္ဒပြကြဖို့အဲ့ဒီတေဆုံးသွားတဲ့ဆေကျော်တွက်အရေလူငယ်ရဲ့မိခင်ကလှုံ့ဆော်ခဲ့တာဖြစ်ပါတယ်။ပြင်သစ်သမ္မတအီမန်နျူအယ်မက်ခရွန်ကတော့ဒီပြစ်ခတ်တပ်ဖြတ်မှုဟာဘလို့မှဖြေရှင်းချက်ထုတ်လို့မရတဲ့ခွင့်မလွတ်နိုင်တဲ့လုပ်ရက်ဖြစ်ပါတယ်လို့ဒီကနေ့ကြာသပတေးနေ့မှာပြောပါတယ်။လက်ရှိမှာတော့အဲ့ဒီပြစ်ခတ်ခဲ့တဲ့အရေအရာရှိရဲ့လုပ်ရက်ကိုစုံစမ်းစစ်ဆေးသွားမယ်လို့ပြင်သစ်တရားရုံးကပြောပါတယ်ရှင်။